မြန်မာပြည်ကရခိုင်ပြည်နယ်အရင်နဲ့ပတ်သက်ပြီးကုလသမဂ္ဂအဖွဲ့ကြီးကရောနိုင်ငံတကာကပါစိတ်ရှည်တီးခံကြဖို့ကုလသမဂ္ဂဆိုင်ရာတရုတ်တန်အဖွဲ့ကကုလသမဂ္ဂလုံခြုံရေးကောင်စီမှပန်ကြားလိုက်ပါတယ်။မြန်မာနိုင်ငံအတွက်အပြုသဘောဆောင်တဲ့အထောက်အကူတွေပေးပြီးပူးပေါင်းလှုပ်ဆောင်ကြဖို့ကိုလည်းတိုက်တွန်းပါတယ်။အခုလိုရခိုင်ရေးကုလအပါအဝင်နိုင်ငံတကာရဲ့ဝေဖန်မှုတွေနဲ့မြန်မာနိုင်ငံအကြက်တဲတွေနဲ့ရင်ဆိုင်နေရခြင်းတရုတ်အစိုးရရဲ့ယက်တီချက်သဘောထားအပေါ်အမြင်တွေကိုမဆုမွန်ကစူးစီးတင်ပြထားပါတယ်ရှင်။
ဟုတ်ပါတယ်မြန်မာနိုင်ငံကရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးကုလသမဂ္ဂအဖွဲ့ကြီးကရောနိုင်ငံတကာအတိုင်းဝိုင်းကပါစိတ်ရှည်တီးခံကြဖို့ကုလသမဂ္ဂဆရာတရုတ်တန်အဖွဲ့ယာယီအကြီးအကဲကကုလသမဂ္ဂလုံခြုံရေးကောင်စီမှမနေ့ကသာပရင်းနေ့ကပန်ကြားလိုက်ပါတယ်မြန်မာအစိုးရဘက်ရဲ့ကြိုးပမ်းမှုတွေရလဒ်အဖြစ်ရခိုင်ပြည်နယ်ရဲ့အခြေအနေဟာလည်းတည်ငြိမ်တဲ့ဘက်ကိုဦးတည်ရွေလျားနေတယ်လို့တရုတ်တန်အဖွဲ့ယာယီအကြီးအကဲကကုလလုံခြုံရေးကောင်စီမှပြောဆိုခဲ့တာပါအခုလိုမျိုးရခိုင်အရေးကြောင့်ကုလပါဝင်နိုင်ငံတကာရဲ့ဝေဖန်မှုတွေနဲ့မြန်မာနိုင်ငံအကြက်တဲနဲ့ရင်ဆိုင်နေရတဲ့အချိန်တရုတ်အစိုးရဘက်ကနေအရင်ကလိုကာကွယ်တုံ့ပြန်ပြောဆိုတာမျိုးမဟုတ်ပဲရောင်းဝင်ပြီးတော့မြန်မာအစိုးရအတွက်မြစ်တာရက်ခံပန်ကြားတဲ့သဘောမျိုးတန်တမာရေးအခင်းအကျင်းပုံစံပြောင်းလဲလာတာကိုမြင်တွေ့ရတယ်လို့တရုတ်နိုင်ငံအခြေစိုက်တရုတ်မြန်မာအရေးလေ့လာကဲခတ်သူဒေါက်တာလှကျော်စောက VOA မြန်မာပိုင်းကိုပြောပါတယ
်တရုတ်ကဟိုတန်ငင်းတမန်ရဲ့ဆက်ဆံရေးကြီးကတော်တော်ပြောင်းလာပြီအထူးသဖြင့်ဒီ16ချိန်မြောက်တို့ကွန်ကရစ်ပြီးမှတို့ကပျော်ပြောင်းစွာတို့ကတို့ရဲ့ hardware ပေါ့ဗျာအမာခံဖြစ်တဲ့စစ်တပ်ကိုတကယ်ကိုခိုင်ခိုင်မာမာကောင်းမွန်အောင်တိဆောက်ထားပေမဲ့တို့သုံးတဲ့အခါမှာတို့က power အပြော့ကိုပဲသုံးပါတယ်အဲ့ power အပြော့ကိုပဲသုံးပြတဲ့တယ်ပြောဆိုထားတာဒီအဲ့ဒါတို့ရဲ့တန်ငင်းတမန်ကင်းအစ်စ်လို့ပဲကျွန်မတို့သဘောထားတယ်တရုတ်ကအခုမှဗမာပြည်ဘက်ကရက်တီကြီးပြောတာမဟုတ်ဘူးနဝတာတို့နာဖာတို့ကာလတုန်းကလည်းသူလိုပဲဗမာပြည်ဘက်ကရက်တီကြီးပြောဆိုတယ်သူရဲ့အဓိကမူကတော့ဒါပြည်တွင်းရေးမှာဘာမှဝင်ရောက်ပြီးဆက်ဆက်ပြောဆိုကြမလို့ဘူးလို့တွက်ပုံရတယ်ဒါပေမဲ့အခုနောက်တစ်ချက်ကတော့ဒီတစ်ခေါက်မှာအဲ့လိုပြင်းပြင်းထန်ထန်မပြောဘဲနဲ့ပြုတ်ပြုတ်ပြောင်းပြောင်းပြောတာသာဖြစ်ပါတယ်ကျမကြည့်တာတို့အခြေခံမပြောင်းဘူးအဲမိနာအရာသာပျော်ပြောင်းစွာပြောဆိုတာလို့ကျမပြောထားပါတယ
်မြန်မာနိုင်ငံရေးလေးလာတုံးသက်သူဒေါက်တာရံမျိုးသိန်းကတော့အခုလိုမျိုးတရုတ်ဆိုးရဘက်ကမြန်မာနိုင်ငံအပေါ်ရက်တီကာကွယ်နေတာတွေဟာမြန်မာနိုင်ငံအပေါ်မှာတရုတ်ရဲ့ဩဇာလွှမ်းမှုမှုပိုပြီးရှိလာနိုင်တဲ့အတွက်ကုလသမဂ္ဂအပါအဝင်အမေရိကန်ဗြိတိန်နဲ့အနောက်နိုင်ငံတွေအနေနဲ့မြန်မာနိုင်ငံအပေါ်မှာအပြုသဘောချဉ်းကပ်တင်ပြီးဒဏ်ခတ်ပိတ်ဆို့အရေးယူမှုတွေကိုမတုံ့တင်ဘူးလို့ဝေဖန်ပြောဆိုလိုက်ပါတယ
်ကုလသမဂ္ဂကိုအမေရိကန်ပြည်တော်စုကဥရောပသမဂ္ဂဟောပေါ့မြန်မာပြည်မှာလက်ရှိကြုံတွေ့နေတဲ့ရခိုင်ချက်တဲနဲ့ပတ်သက်ပြီးတော့ချင်းကဆောင်ရွက်တဲ့နေရာမှာစင်းစင်းကြက်ကြက်ရေးရဆောင်ရွက်မဲ့ပုံစံမျိုးချက်ပေါ့ဟိုချင်းချင်းပြန့်ပြန့်နဲ့ဖြည်းဖြည်းရောက်ရောက်ထိတွေ့ဆက်ဆံတဲ့ပုံစံမျိုးကိုရွေးချယ်တဲ့နယ်လို့မြင်တယ်ဆိုလိုချင်တဲ့သဘောကအစိုးရနဲ့လည်းပဲဒီတက်ပို့ပြီးတော့ချင်းချင်းပြန့်ပြန့်ထိတွေ့ရောက်ရောက်ထိတွေ့ဆက်ဆံမှုလိုအပ်တယ်နောက်သမတော်နဲ့လည်းပဲဒီတက်ပို့ပြီးတော့ထိတွေ့ရောက်ရောက်ချင်းပြန့်ပြန့်ထိတွေ့ဆက်ဆံမှုလိုအပ်တယ်လို့မြင်တယ်အဲ့ဒီလို view ဟာမျိုးကိုမရွေးချယ်နိုင်ဘူးဆိုရင်เนาะကျွန်တော်တို့နိုင်ငံအပေါ်မှာเนาะတရုတ်ပြည်သူသမ္မတနိုင်ငံရဲ့ဩဇာလွှမ်းမိုးမှုဟာမြင့်တက်လာနိုင်တယ်။နောက်ကျွန်တော်တို့နိုင်ငံနဲ့ကျွန်တော်တို့အစိုးရအနေနဲ့လည်းပဲတရုတ်ပြည်သူသမ္မတနိုင်ငံရုရှားဖက်ဒရေးရှင်းတို့အပေါ်မှာပို့ပြီးတော့ဖိခိုလာရနိုင်တဲ့အခြေအနေမျိုးရှိတယ်လို့မြင်တယ်။အဲ့ဒီအခါကျတော့အမေရိကန်ပါဝင်ကုလသမဂ္ဂနဲ့အနောက်နိုင်ငံတွေအနေနဲ့အမျှော်မြင်ရှိရှိပါပါနဲ့နဲ့ချင်းကပ်ပြီးတော့အဖြေရှာနိုင်မှုအရေးကြီးတယ်လို့ကျွန်တော်ကတော့သုံးသပ်ပါ
တယ်။တရုတ်နိုင်ငံအနေနဲ့သူတို့ရင်ဆိုင်တွေ့ကြုံဖြေရှင်းခဲ့ရတဲ့အတွေ့အကြုံပေါ်မူတည်ပြီးရက်တီပြောကြားခဲ့တယ်လို့ဒေါက်တာလှကျော်စောကဆိုပါတယ
်။တရုတ်ကဒီလိုရှိရဲ့ဗျ။သူ့နိုင်ငံမှာလည်းသူကဒီလိုပြဿနာမျိုးတွေကြုံထားရတာရှိတယ်လေ။လူမျိုးစုအရေးပဲဖြစ်ဖြစ်အဲလူအခွင့်အရေးကိစ္စတွေပဲဖြစ်ဖြစ်သူ့ကိုဒီအနောက်တိုင်းနိုင်ငံတွေကဒီလိုပဲအချိန်ချင်းဆွဆွဲတာတွေလုပ်ခဲ့တာတွေရှိတယ်လေ။အဲတုန်းကလည်းသူဒီလိုပဲရက်ခံခဲ့တာပဲ။ဥပမာစင်ကြအရေးခင်းဆိုတာတော့နော်ဒါလူမျိုးတွေရဲ့ဒီအစွန်းရောက်မွတ်စလင်တွေတိုက်ခိုက်မှုကိုခံခဲ့ရတော့မှလည်းဒါအစွန်းရောက်ဝါဒလို့သဘောမထားပဲနဲ့အနောက်တိုင်းကတအားဖိအားပေးတာတွေပါလိမ့်ရှိခဲ့ဘူးလေအဲ့တော့ဒီအခြေခံဒီပေါ်မှာသူကကိုကျင်းစာလာလဲပါတာဖြစ်တယ်နောက်တစ်ခုကလည်းတရုတ်ကဒီလိုကြည့်ရကြအခုဗမာပြည်ရဲ့အရေးခင်းကပထဝီနိုင်ငံရေးအရာသူတို့ကိုဥတီလာတာသူတို့ကိုပြစ်မှတ်ထားလာတာလို့တွေ့တယ်ဘာဖြစ်လို့လဲဆိုတဲ့အခါကျတော့တရုတ်ကကိုလာမစီမံကိန်းကဒီရခိုင်မှာတော်တော်ဖြတ်မှဖြစ်တာပေါ့နော်အဲကြောက်ဒီနေ့စိတ်ကမ်းလို့ဘာလို့ ਆ လဲအဲ့မှာလှုပ်မှဖြစ်တဲ့ခါကျတော့ဒါကိုရည်ရွယ်ပြီးတော့ဒါအနောက်တိုင်းကလှုပ်လာတဲ့လက်ချက်လို့သူတို့ကလည်းသဘောထားတယ်ဟာတကယ်မလို့တရုတ်ပြည်ကစားမမမမရပြောနေတာဖြစ်ပါတယ
်အခုချိန်မှာတော့မြန်မာအစိုးရနဲ့တော့မြန်မာဘက်ကဒုက္ခသည်တွေကိုတိမ့်နေချီလက်ခံဆောက်ရှောက်ပေးနေရတဲ့ဘင်္ဂလားဒေ့ရှ်အစိုးရတို့ကြာဒုက္ခသည်ပြည်နာကိုညှိနှိုင်းဖြေရှင်းအဖြေရှာဖို့စ조사နေကြချိန်မှာပဲကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းဝိုင်းအနေနဲ့စိတ်ရှိရှိထားပြီးတော့မြန်မာနိုင်ငံအတွက်အပြုသဘောဆောင်တဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေအထောက်အကူတွေပေးပြီး ပြီးတော့ပူပေါင်းလှုပ်ဆောင်ကြဖို့ကိုလည်းတရုတ်တံအဖွဲ့ယာယီအကြီးအကဲဘက်ကပန်ကြားခဲ့ကြောင်းတရုတ်အစိုးရပိုင်းစင်ဝါသတင်းမှာဖော်ပြပါရှိပါတယ်ရှင်။